မြန်မာနိုင်ငံနဲ့ချင်းပြည်သားတွေမှာဒီသတင်းပတ်တွင်တိုက်ခိုက်ခဲ့တဲ့အင်အားပြည့်ဆိုင်ကလုံးမူရာကြောင့်ထိခိုက်ကျဆင်းမှုတွေများပေမဲ့လည်းလူအသေးပြောင်းမရှိတဲ့အကြောင်းကိုလူမှုဝန်ထမ်းကျေစည်နဲ့ပြည်ထောင်နေရာချထားရေးဝန်ကြီးဌာနကပြောပါရယ်မြန်မာနိုင်ငံလိုပဲမုန်တိုင်းကြံကိုတစ်ချိန်တည်းမှာခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ခံဒေသတွေမှာတော့လူသေဆုံးတာတွေနဲ့ထိခိုက်ဒဏ်ရာရတာတွေရှိခဲ့ပြီးတော့နေဆက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းမုန်တိုင်းကြံကိုဆူဆူရွရခံခဲ့ကြရပါတယ်ဒီစုံကိုစုံစမ်းမြင့်မြင့်ထားတဲ့မက်ခင်ဘီထွေးကပြောပြပေးပါမယ်
ဒီအပြည့်စင်ကလုံးမုန်တိုင်းမူရာဟာပြီးခဲ့တဲ့တနင်္လာနေ့အီရန်နေတွေကမြန်မာနိုင်ငံအနောက်ခြမ်းဒေသတချို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရှိတဲ့ဒေသတွေကိုဝင်ရောက်တိုက်ခတ်ခဲ့တာပါ။ရခိုင်ပြည်နယ်၊ချင်းပြည်နယ်၊မကွေးတိုင်းအီရန်ရီတိုင်းတို့မှာထိခိုက်ပျက်စီးမှုတွေအများကြီးရှိခဲ့ပါတယ်။ဒါနဲ့မုန်တိုင်းကြိုတင်သတိပေးချက်တွေနဲ့ကြိုတင်ပျက်စီးမှုတွေရှိခဲ့တာကြောင့်ပျက်စီးဆုံးရှုံးမှုများပေမဲ့လူအသေးကျောက်တော့မရှိခဲ့ဘူးလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်။
ကျေလို့ကမုန်တိုင်းဆိုတာကြိုတိသိရတဲ့ကြောင့်ကျေလို့ကြိုပြီးတော့ပြည်သူတွေကိုတတိပေးတယ်ဒါကြောင့်တယောက်မှတည်ဆုံးမှုမရှိဘူး။ तू ကမုန်တိုင်းဆိုရင်ဘယ်လိုနေထိုင်ရမလဲဆိုတော့ဒီရက်ပြီးသွားပြီ။ပြီးသွားတော့အပြင်မထွက်နဲ့ဆိုမထွက်ဘူး။အစားအုပ်ခိုင်ဝိုင်းတဲ့နေရာမှာနေဆိုသူတို့ကတခါလေသူတို့အိမ်မခိုင်ဘူးဆိုဘေးကအိမ်ကိုခိုင်ပြီးတာ။ဒီအဲ့လိုနေတာအဲ့ဒီသဘောမျိုးကြီးပေါ့ပြည်သူရဲ့ awareness ကတော့အရင်ကပေါ်ပေါ်လွင်လွင်ကြီးကိုသိကြတာဖြစ်တော့တာကကျွန်တော်တို့အတွက်ဒါအတားကျဲပေါ့နော်
။မူရာမုန်တိုင်းချက်ကိုရခိုင်ပြည်ကအစိုးရဆုံးခံခဲ့ရတာပါ။မူရောင်ပျက်စီးဆုံးရှုံးမှုပမာဏမြန်မာ့ချက်ငွေခံတန်းချက်ကိုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုရှင်းပြပါတယ်
။ပျက်စီးဆုံးရှုံးမှုတွေနဲ့ပတ်သက်လို့တွက်ရင်တော့မောင်းနှောဘက်မှာဟိုပဲအကြမ်းမင်းရတော့1ဘီလီယံလောက်ရှိတယ်မောင်းနှောတစ်ခုရဲ့ပဲ။စန္ဒာကြီးကတော့အားလုံးပေါင်းလိုက်လို့ရှိရင်ကျန်တဲ့နေရာတွေမှာမောင်းနှောအပြင်ကို5ဘီလီယံကျော်လောက်ရှိတယ်။ဆိုတော့အားလုံးပေါင်းဆို6လောက်ရှိတယ်ဒါမှန်းလားနော်။ဒါမှမတိကြသေးဘူး။အတိကျစင်ရင်မထွက်သေးဘူး။မကွေးစကိုင်းပဲအခြေအနေကလည်းရှိတယ်ဒါပေမဲ့လုံးဝအစိကျစင်တော့မရဘူးကျွန်တော်ကဘာလဲဆိုတော့ကျွန်တော်ဌာနကနေပြီးတော့အဲ့ဒီမှာသူသွားပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေတော့သူတို့လုပ်နေကြတယ်အဲ့ဒီစင်ရင်းတွေဒီညနေစင်တော့အကုန်ရပြီကျွန်တော်ကနဦးစင်ရင်းတွေရဆိုလို့ရှိရင်တော့ချင်းတို့မကွေးတို့အေရာတို့မှာဖြစ်တယ်ချင်းဆိုလို့ရှိရင်မြေပြိုမှုတွေဖြစ်တယ်အိမ်လုံး20လောက်မြေပြိုတွေဟားထားပါလေဟိုအိမ်လုံး20လောက်ပါသွားတယ်နောက်တစ်ခါအဲ့မကွေးမှဆိုရင်6မှာဒီကတော့အိမ်7လုံး9လုံးပေါ့အဲ့ဒါကနေဦးတင်းနေရပေါ့အဲ့လောက်ရှိနေပြီအေယာဝီမှာလည်းဟိုမော်ဒန်ကျွန်းဆိုလို့ရှိရင်အိမ်7လုံးရှိကြိုက်မှုရှိတယ်ပေါ့နော်အဲ့ဒါဒီတင်းနေရှိတယ်ဒါပေမဲ့အနည်းစိတ်ဆိုရင်ကတော့ဒီညနေတောင်းမှကျွန်တော်တို့ရမယ
်မော်ဒန်ဒါကဒုက္ခတဲ့စကန်တချို့မှာလည်းပျက်စီးဆုံးရှုံးမှုတွေရှိခဲ့ပြီးတော့ဒီဒုက္ခတဲ့စကန်တွေအပါအဝင်မော်ဒန်တန်တဲ့ဒေသတွေကပြည်သူတွေကိုလူကြော်ကြော်ဝန်ကြီးဌာနကပြည်ရဲ့ဆွေးရုံနဲ့ပူးပေါင်းပြီးတော့ကုလီကယ်ဆယ်ရေးလုပ်ငန်းတွေချိန်ရရောက်ဆောင်ရွက်ပေးနေတယ်လို့လည်းဝန်ကြီးကပြောပါတယ်
အကုန်လုံးဒုက္ခတွေရောက်ပြီးတော့စခန်းတွေရောက်သွားတာမရှိဘူးသူကကိုယ့်မှာကိုယ်ပဲအဲ့လိုပဲဒီမို့အမိုးလံသွားတဲ့သူကလည်းနီးရလေးမှာစုနေတယ်စခန်းရည်လိုဖြစ်မသွားဘူးစခန်းရည်ဖြစ်သွားတာစစ်တယ်နှစ်နေရာပဲတွေ့တယ်တနေရာမှာခုံကြီးကျောင်းတွေမှာခဏပါတော့နေရတာပေါ့နော်အဲ့တော့ကျွန်တော်တို့ကအဲ့ဒီနေရာတွေမှာလည်း9ရက်စာရိတ်ခါဖို့ကြီးအကုန်လိုက်ပြီးခဲ့ပြီနှစ်နေရာပဲတွေ့ခဲ့တယ်အဲ့တော့ကျန်တဲ့နေရာတွေမှာတော့သူ့အိမ်နဲ့သူတွေကြီးပဲသူ့နေရာနဲ့သူတွေကြီးပဲဒါမို့နီးစက်ရလေးမှာသူတို့ပူးပေါင်းနေကြတယ်ပေါ့ဒါပေမဲ့ဒီကြံပြီးတော့လုပ်တဲ့လုပ်ငန်းတွေကလည်းချက်ချင်းကျေရွာထောက်ပံ့ကြီးတွေလိုက်ပေးနေတဲ့အတွက်ကြောင့်ချက်ချင်းမူချက်ချင်းပြန်ပြီးတော့အစ်စ်တွေမူပြန်လောက်တာရှိနေပြီဆိုတော့အဆင်ပြေပါတယ်ဟိုကဲ့မနေရလဲဘယ်လိုဖြစ်လဲဆိုပြက်တာတော့ပြက်ပြီမယ်သူတို့လည်းအဲ့လိုပဲဟိုဆူဆူဆူဆူပြီးတော့ပေါင်းပြီးတော့နေကြတယ်ဒီကဲ့မနေတော့ကျွန်တော်ကဒီနေ့ဆိုရင်အပိဓာကျွန်တော်ကစီစစ်ပြီးသွားမယ်တကယ်ဖြစ်ပြက်တာပါเนาะဘယ်နှခုပြူသွားတယ်ဘယ်နှခုကတော့တဝက်နံသွားတယ်အစတဖြင့်အဲ့လိုမျိုးတွေရှိတာတစ်ခုလုံးကြီးတစ်ခုလုံးကြီးပြက်ပြီးသွားတာတော့မဟုတ်ဘူး
မြန်မာနိုင်ငံလိုပဲမုန်တိုင်းကြံကိုတစ်ချိန်တည်းမှာခံခဲ့ရတဲ့အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံရှေ့ပြည်ဒေသတချို့မှာတော့ပိတ်ဆုံးသူ6ဦးထက်မနည်းရှိပြီးလူ90လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။မုန်တိုင်းကြောင့်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရေဂျာဒုက္ခသည်တွေပို့ပြီးတော့ဒုက္ခရောက်ခဲ့ကြတာပါ။မုန်တိုင်းကြောင့်ရှင်မအိမ်ဖြစ်သွားပြီးမိုးတွေလည်းလွတ်ထွက်ကုန်ပါတယ်။လေဆရာလုံးဝမရှိတော့ပါဘူး။ဒီနေရာမှာစားစရာအကူအညီတချို့လာတောင်းယူရပါလို့ဒုက္ခသည်အဖွဲ့အစည်းတို့ပြောကြတာပါ။ကြည့်ကြတဲ့ရတဲ့ဒုက္ခတွေလည်းအများကြီးရှိခဲ့ပါတယ်။
ဘာလို့တော့ဆင်းရဲမလဲဆင်းရဲကြောက်စီ
။ဟိုလေးတွေကြောင့်ကျွန်တော်အိမ်ပြတ်သွားပြီးတော့စားတဲ့တမီးတွေတန်ရရပါတယ်။အခုသူတို့ကစိတ်ယုံပါပါ။ခေါင်းဘိုးကကျွန်တော်ရေတပ်ပေါ်ကိုကြလာလို့ကျွန်တော်လည်းတန်ရရပါတယ်။အခုစိတ်တောက်နေရပါတယ်။အိမ်ပြန်ပြင်ဖို့ငွေမရှိတယ်လို့စားစရာလည်းမရှိပါဘူးလို့ရေဂျာဒုက္ခတွေအမျိုးသားတို့ကပြောကြတာပါ။မူရာဆိုင်ကလုံးမုန်တိုင်းဟာကုန်းလေးတိုင်းကိုဝင်ရောက်လာပြီးတဲ့နောက်အပြော့သွားခဲ့ပြီးတော့ဒီမြန်မာနဲ့ဒေသတိစင်ကန်တွေမှာမိုးရေချိန်3လမှကနေ6လမအထိကတော့ပြီးတောင်ထူထက်ထက်အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမှာတော့မိုးရေချိန်တစ်ဒေသအထိရှိခဲ့ပါတယ်။ပြည်နယ်ကနိုင်ငံမှာတော့မုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေနဲ့မြေပြိုမှုတွေဖြစ်ခဲ့ပြီးသေဆုံးသူများလည်းရှိခဲ့တယ်လို့အိန္ဒိယနိုင်ငံမှာလည်းသေဆုံးသူများပြားရှိခဲ့ပါတယ်ရှင်။